ကဲ့ဖမခဒေါက်တာညဝင်းကျော်ခင်ဗျာဒီတက်ကြီးရွယ်ကိုစိတ်ကျမ်းပိုင်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒီတငယ်ပြန်တာဒါမှမဟုတ်မှတ်ဉာဏ်လျော်နေတဲ့ယောဂါပေါ့နော်နောက်တစ်ခုကကြတော့ငန်းဖန်တာဒါမှမဟုတ်ခေအောင်၆ချောင်းဖြစ်တဲ့ယောဂါတွေကြောင့်ဆွေးနွေးပြီးတဲ့အခါမှာအခုနောက်ရေးပါတာတစ်ခုဖြစ်တဲ့ဒီတက်ကြီးရွယ်ကိုဖြစ်လာချိန်မှာစိတ်တက်ကြတဲ့အကြောင်းကိုဆက်ပြောအောင်ဆရာအဲ့တော့ဆရာကြီးအခုလိုအသက်ရလာတဲ့ချိန်မှာစိတ်တက်ကြတာတွေဖြစ်တာများလားဆရာအ
ဲအသက်ကြီးလာတဲ့အခါလဲစိတ်တက်ကြတာတွေကတော်တော်လေးတက်တယ်ခင်ဗျဘာလို့လဲဆိုတော့65နှစ်ကျော်တဲ့သူတွေဟိုလိလာကြည့်တဲ့ခါမှာ17ရာခိုင်နှုန်းနဲ့16ရာခိုင်နှုန်းလောက်ကစိတ်ကျယောဂလက္ခဏာကြီးရှိနေတာကိုသွားပြီးတွေ့ရတယ်။အဲ့ဒီထဲက300ခိုင်နှုန်းလောက်ကလုံးဝကိုတကယ်သို့သောဝါစိတ်ကျတဲ့ဝေဒနာခံစားနေရတယ်ဆိုတာကိုသွားပြီးတွေ့ပါတယ်ခင်ဗျ။အဲ့ကျအမျိုးသမီးတွေဆိုလဲစိတ်ကျယောဂဖြစ်တဲ့သူတွေများတယ်များတဲ့အထက်မှာ80ဆိုလာလို့ရှိရင်ပိုးပြီးတော့ဟိုစိတ်ယုံလာတက်တဲ့ခါမှာစိတ်ကျယောဂနဲ့လာတက်တဲ့သူတွေတော်တော်များတယ်ဆိုတာကိုပါတော့တွေ့ရတယ်။ယောက်ျားလေးတည်းမှာလည်းအသက်80နှစ်အထက်သိကျယောဂဖြစ်တဲ့နှုန်းကြီးတော်တော်များတယ်ဆိုတာကိုကျွန်တော်တို့သွားပြီးတော့တွေ့ရပါလိမ့်
မယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအဖြစ်များတာဖြစ်တဲ့အတွက်အရေးကြီးတာလည်းဖြစ်တဲ့အတွက်ဒီယောဂကဘာကြောင့်တက်ကြီးရွယ်ဦးတွေမှာဖြစ်ရလဲဆရာကြီး
။ဟိုအသက်ကြီးလာတာလည်းပါတာပေါ့အသက်ကြီးလာတော့ကျတော့အစစအရာရာခြုံရွံ့မှုတွေကရှိလာတယ်။အဲရှိလာတဲ့အပြင်အသက်ကြီးလာတဲ့လူတွေမှာနျူရိုဘယ်လော့ဂျီကအာယုံရောနဲ့ဇီဝကမ္မပိဒါဆိုင်ရာအလုပ်ချားမှုတွေအခွင့်အရာတွေကလည်းကိုကြဆင်းလာတယ်သူတို့ရဲ့အပိုင်းနေရတော့အပြစ်ပိုင်းကိုရောက်လာတာပေါ့နော်ဒါရင်မကဘူးဟိုလာငယ်တုန်းကလိုမိသားစုနဲ့တက်တိုက်ဝောင်းနေရတာအပေါင်းအသင်းနဲ့တက်တိုက်ဝောင်းနေရတာဒါတွေကမရှိတော့ဘူးမရှိတော့တဲ့ပြင်ခန္ဓာကိုယ်ယောဂါတွေအမျိုးမျိုးကလည်းရှိပြီးတာကိုဥပမာကင်ဆာလိုဟာမျိုးငုံနေတဲ့ကင်ဆာပေါ်ပေါက်လာတဲ့ကင်ဆာဒါတွေရှိသလိုပြီးတဲ့မှာဆုံးတဲ့ဒီညားလာတာကြောင့်လည်းစိတ်ကျက်လက္ခဏာတွေကပေါ်လာတတ်တယ်ဒါရင်မကဘူးကူးစင်းယောဂါတို့လိုနော်ไทไรท์ဟော်မုန်းတွေနည်းတဲ့ယောဂါတို့များတဲ့ယောဂါတို့ဒါရင်မကအရက်ဆွဲတဲ့ယောဂါတွေနောက်တွေးရနေတဲ့ယောဂါတွေဒါတွေအားလုံးကြောင့်ဖြစ်တာအပြင်ဆေးဝါးတွေပေါ့နော်အပက်ကြီးတဲ့ခါမှာဟိုဆေးတွေကလည်းတောက်ကြတာဟိုတောက်ကြလို့စီးရိုက်တွေတောက်တာကြီးတယ်ဘီတာဘလော့ကာလိုသွေးထင်းသေးတွေလာသွေးပေါင်ခြင်းကြောင့်တိုက်တဲ့ဆေးတွေအဲ့ဒီဆေးတွေမျိုးမျိုးကလည်းစီးကျိုကြောင့်ကင်ဆာကြောင့်သွေးတိုးကြောင့်နှလုံးယောဂါတွေမျိုးမျိုးကြောင့်တိုက်ရတဲ့ဆေးတွေမျိုးမျိုးအိပ်ပျော်စေတတ်တဲ့ဆေးတွေမျိုးမျိုးအပြင်ကူးစက်တတ်တဲ့ယောဂါတွေအမျိုးမျိုးမှာဖလူးလိုဟာမျိုးပေါ့နော်ဓာရီဒီအသက်ကြီးတဲ့ဒီမှာစိတ်ကြယောဂါပို့ဖြစ်အောင်တွန်းပို့တဲ့အချက်တွေပေါ့နောက်တစ်ခုကကိုကြီးကိုသွေးကိုကြီးကိုသွေးပြောင်းလာတာနဲ့သွားသွားပြည်ပဝန်းရှင်အပြောင်းလဲဒီအားလုံးဒီသက်ကြီးရောဒီမှာစိတ်ကြယောဂါဖြစ်အောင်တွန်းပို့တဲ့အချက်လို့ပြောမှာပေါ့နော
်ဟုတ်ကဲ့ဆရာအခုလို့ကျွန်တော်တို့ဖြစ်ရတဲ့အကြောင်းရင်းတွေသိထားတဲ့အတွက်ဒီကာကွယ်နိုင်တဲ့အနေအထားကိုရှင်းလာဆရာရေ
အဲ့ဒီဖြစ်တဲ့ဓာရီဒီမှာကျွန်တော်တို့ကကာကွယ်မှုလုပ်ငန်းတွေလုပ်နိုင်တာပေါ့ကျွန်တော်တို့လုပ်ပြီးလို့ရတာတွေက social change တွေကြောင့်ခံစားရတယ်ဆိုရင်အဲ့ဒီ social fitness တွေမရှိအောင်မိသားစုနဲ့တိုက်တိုက်ဝိုင်းဝိုင်းနေပြီးတာလို့အားပေးတာ၊ကူညီတာ၊နှစ်သိမ့်တာဆိုတာမျိုးတွေဝိုင်းလုပ်ပေးရမယ်။နောက်ကုသယောဂါတွေမခံစားရအောင်ကာကွယ်ပေးမယ်။နောက်တစ်ခါဆေးဝါးတွေတိုက်တဲ့အခါမှာလည်းစနစ်တကျနဲ့တိုက်ပြီးတဲ့အပြင်ဆရာဝန်တွေနဲ့လိုအပ်ရင်လိုအပ်သလိုမှန်မှန်ကြားပြီးမယ်ဆိုရင်တော်တန်ကာကွယ်မှုရနိုင်တယ်လို့ပြောရမှာပေါ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုကာကွယ်တဲ့ကြားတဲ့ဖြစ်လာခဲ့ရင်ရောဆရာဒီစောစောတိစောစောခုလည်းအောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ရမှာဆရာကြီး
စိတ်ကြကြဆင်းနေတဲ့တက်ကြီးရွယ်ဦးတွေကသေုံသေးခန်းတွေကိုရောက်လာတဲ့အချိန်မှာတော့ခန္ဓာကိုယ်ရောဂါနဲ့ဆိုင်တဲ့လက္ခဏာတွေနဲ့ပဲပေါ်ပြလိမ့်ကြည့်ဥပမာခေါင်းကိုက်တယ်ကိုယ်လုံးကိုက်ခဲနေပြီအရန်ညောင်းနေပိုက်နာနေရင်းချက်ပြီးဆက်တဲ့ခန္ဓာကိုယ်ရောဂါနဲ့ဆိုင်တဲ့လက္ခဏာတွေရောက်လာတယ်ရှိပါတယ်အဲ့တော့အဲ့လိုတွေရောက်လာရင်ကျွန်တော်တို့စမ်းသပ်စစ်ဆေးလိုက်တဲ့ခါမှာစိတ်ကြရဲ့အဲ့လိုဖြစ်နေတာဆက်လို့ဒီနှလုံးရောဂါများလားအဆုတ်ရောဂါလားဒီဘယောဂလာအပယ်လာဘုံတော်နဲ့သွေးကြောတွေဆိုင်တဲ့ယောဂလာအာယုံယောဂလာနောက်ဒီချင်းအဲ့လိုမျိုးစုံရှင်မြင်တတ်တယ်အဲ့ဒီရှင်တတ်တဲ့သူတွေကိုသေးစိတ်ကျွန်တော်တို့မေးမြန်းပြီးတော့သူတို့ခံစားချက်တွေထောက်ထုတ်လိုက်တဲ့ခါကျတော့ရုပ်ပိုင်းဆိုင်ရာယောဂလက္ခဏာနဲ့ရောက်လာတဲ့ဟာတွေကနောက်ပိုင်းမှာစိတ်ကြဝေဒနာတွေဖြစ်နေတာများပါတယ်အရေးတက်တာတို့အဲ့လိုမရတာတို့တ냐လုံးအဲ့ကျင်တို့နေရာတို့အစိုးရနိုးတာတို့စတဲ့အိတ်သက်ချင်းနဲ့ပြဿနာတွေအစာနဲ့စားလို့မကောင်းဘူးစားလို့လည်းမဝင်ဘူးစတဲ့အရသာပြတ်တဲ့ပုံစံတွေနဲ့ဈေးကောင်ကိုရောက်ရောက်လာတဲ့အခါမှာကျွန်တော်တို့စိတ်ကြယောဂါဖြစ်နေတာတွေဖြစ်တဲ့အတွက်ဒီလိုမျိုးလက္ခဏာတွေဖြစ်ပြီးဆိုရင်ဈေးုံဈေးကနေမကောင်းဘူးစိတ်ကြမ်းမာကြီးညာဝင်ကြီးတွေနဲ့ကြဖို့လိုပြီးလို့ပြောရမှာဖြစ်ပါတယ်ဟု
တ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီတခြားစိတ်ပိုင်းဆိုင်ရာယောဂါတွေနဲ့ခွဲနိုင်တဲ့ဒီတိတိတတလက္ခဏာတွေရှိသလားဆရာဒီစိတ်တကြောင်နဲ့ပတ်သက်ပြီးတော့လေ
သူတို့ရဲ့ဟိုစိတ်ပိုင်းရုပ်ပိုင်းတွေကနှီးကွေးလေးလံသွားတယ်တချို့ကကြတော့လေငြိမ်မနေနိုင်မဲနဲ့ဟိုဝုံတိုင်းကျေတာမျိုးကြီးဖြစ်တတ်တယ်။ဒါရင်မကောက်ဘာတွေဖြစ်တတ်တယ်လဲဆိုတော့သံသရာစိတ်တွေလုံခဲ့တာသူတို့ကိုပြူစားနေတယ်ထင်တာနောက်ဆက်တယ်ထင်တာအန်ရည်ပြီးမဲ့ထင်တာသူတို့ပစ္စည်းတွေကို ယူသွားကြတယ်ခိုးသွားကြတယ်လို့ထင်နေသူတဲ့စိတ်မျိုးတွေလည်းဒီသက်ကြီးွယ်ကိုစိတ်ကြဝေဒနာတွေမှာဆွဲပြီးတော့တွေ့ရတတ်တယ်နောက်တစ်ခုကကြတော့ဒီနော်အပြုမူပိုင်းဆိုင်ရာစေတနာတွေမျိုးစုံလားသမင်းကျွေးမစားတော့ဘူးဒါလေးစားလိုက်ပါလို့ညင်းနေဆက်ပြီးဒီလိုမျိုးတွေဖြစ်တဲ့ယောဂဝေဒနာတွေလည်းဒါစိတ်ကြဝေဒနာပဲဒီမှာမစားတဲ့နေရင်လည်းတချို့ဆိုလုံးမပါပြီးတော့အသက်ဆုံးရှုံးသွားရတာမျိုးတွေရှိပါတယ်တချို့ကြတော့ဒေါသတွေကြီးပြီးတော့ပေါက်ကွဲတာတွေအဲ short clipping လို့ခေါ်တဲ့ပုံနှံသွားရင်ဒီနှံသွားရင်လည်းပိုင်းမှာမတော့တတိမီလိုဟောလေးယူပြန်လေးမကောက်နိုင်တဲ့ဟိုခိုးရလို့နှိုက်တယ်လို့အထင်ခံရတာတွေလို့နော်အတော့စားများတယ်လို့ဒီလိုမျိုးယောဂမျိုးစုံနဲ့ကျွန်တော်တို့ကမှားရတာလေးရှိတော့ဒါတွေကျွန်တော်တို့ဟိုခွဲခြားပြီးတော့တည်တည်ချာချာယောဂရာဇဝင်တွေနေနဲ့ပြအောင်လုပ်ယူရပါတယ
်ဟုတ်ကဲ့ဆရာဒီပြည့်စုံကုသမှုအပိုင်းရောဘယ်လိုရေးပါတဲ့ချက်တွေရှိလဲဆရာ
အဲဒီပဲဒီမှာသိကြဝင်နေပြီးတော့ဒီလိုကုသလို့ပဲကုရတာပါပဲဒါပေမဲ့သိကြယောဂပျောက်တဲ့စီးတွေကိုလုံလုံလောက်လောက်လည်းသိရမယ်ပြအောင်ကြည့်ရတဲ့ခလာတိကြည့်ရတဲ့ပမာဏတိသိရမယ်။ဒီနေရာမှာခန္ဓာကိုယ်ပိုင်းဆိုင်ရာယောဂါတွေကလည်းမျိုးစုံရှိနေတဲ့တော့ဒါတွေကိုလည်းသတိထားရမယ်။သူတို့သုံးဆွဲနေတဲ့ဆေးတွေမျိုးမျိုးရှိတော့အဲ့ဒီဆေးတွေနဲ့ရောခန္ဓာကိုယ်ပိုင်းဆိုင်ရာယောဂါတွေနဲ့ရောသွားပြီးတော့မတိခိုက်ပေမဲ့ဆေးမျိုးတွေကိုကျွန်တော်တို့ကြာကြံပြီးတော့သိရပါတယ်။ပြီးတဲ့အခါမှာဆေးပမာဏနည်းနည်းလေးကနေစပေးပြီးတော့တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းဆေးတွေကိုတိုးပြီးတော့ကြည့်ရောက်လာတဲ့အတိသိရလေးရှိပါတယ်။အထူးသဖြင့်တော့ကနှလုံးယောဂါတို့ဒီလိုယောဂါလို့ဆိုရဲအားရရှိနေတဲ့တော့တခြားတခြားဒီခန္ဓာကိုယ်ယောဂါတွေကိုလည်းမသိခိုင်းမဲ့ဖိကြယောဂါတောက်စီတွေရွေးချယ်ပြီးတော့ပြရလိမ့်ရှိပါတယ်။နောက်တစ်ခုကကျွန်တော်တို့စိတ်ကုထုံနေလေပြရတာရှိတယ်လို့အသက်ကြီးရောတွေမှာတော့ ECG လို့ခေါ်တဲ့လျှက်စိတ်ကုထုံနဲ့ကုသပေးတာအင်မတန်ကြည့်ရောက်ပြီးကောင်းတယ်ဆိုတာလည်းတွေ့ရပါတယ်။
ဟုတ်ကဲ့ရှေးစုများကြီးကျင်ပါတယ်ဆရာ။